မွန်ပြည်နယ်မော်လမြိုင်မြို့မှာဒီသတင်းပတ်တဲ့တမ်းမာကမ္ဘာ့တမ်းမာရေးအဖွဲ့ WHO ဝန်ထမ်းတစ်ခုပြစ်ဒဏ်ခံရတဲ့အဘောကူလာသမဂ္ဂတွင်ရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်တာနေမှာအပြင်းထန်ရှုံးချလိုက်ပါတယ်
The Secretary General expresses his condolences to the bereaved family and the ongoing concerns for the safety of the
children. The Prime Minister has said that the children are being held in custody. The Prime Minister has said that the children are being held in custody. The Prime Minister has said that the children are being held in custody. The Prime Minister has said that the children are being held in custody. The Prime Minister has said that the children are being held in custody.အတွင်းရေးမှူးချုပ်ကပြောဆိုသွားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာတောက်ချာနေကသတင်းတောက်တွေကိုပြောဆိုသွားတာပါဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးထင်သာမြင်သာရှိပြီးပြည်ဝတဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ဒါအပြင်ပြည်မှုကျူးလွန်တွေကိုဥပဒေအရအပြစ်ပေးရေးယူဖို့ကိုလည်းကုလသမဂ္ဂအကြီးအကဲကတိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့ဗိုလ်လူနေက WHO မှာရင်ပေါင်းတူအဖြစ်9နှစ်လောက်အလုပ်လုပ်ကန်နေတဲ့ဦးမျိုးမင်းထုတ်ကိုဗိုလ်လူနေညာပိုင်းမှာမော်တော်ဆိုင်ကနဲ့အိမ်ပြန်လာချိန်မှာလမ်းမှာပြစ်ဒဏ်ခံရပြီးတည်ဆုံခဲ့ရတာဖြစ်ပါတယ်ဒေသကမော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့မျိုးမင်းထုတ်ဟာမြန်မာစစ်ကောင်စီနဲ့ပတ်သက်နေသူဖြစ်တာကြောင့်တပ်ဖြတ်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်